မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကနေရိုဟင်ဂျာတွေကိုအကြမ်းဖက်နှင်ထုတ်ခဲ့တာနဲ့ပတ်သက်ပြီးတမရော်ကဆောင်ရွက်ချက်တွေကို Writers သတင်းဌာနကအထူးအစီရင်ခံစာတစ်စောင်ကိုဇွန်လ26ရက်နေ့နေစွဲနဲ့ထုတ်ပြန်ခဲ့ပါတယ်။အစီရင်ခံစာမှာအဓိကအနေနဲ့တမ69ကဒုတိယဘူကြီးညာလင်း Facebook အမည်မိုင်းနောင်လင်းဆိုသူရဲ့ဩဂုတ်လကသူ့ရဲ့ Facebook မှာရေးသားချက်တွေကိုကိုးကားဖော်ပြထားတာဖြစ်ပါတယ်။ဩဂုတ်လ10ရက်နေ့ကဒုဘူကြီးညာလင်းတင်တဲ့ post တစ်ခုမှာရခိုင်ပြည်နယ်မြောက်ပိုင်းကိုသူတို့တက်သွားရောက်ခဲ့တဲ့အကြောင်းလေရင်စီးပြီးသွားရတာရဲ့ကိမုတ်စားရတာတွေကိုတင်ထားပါတယ်။အောက်ကမှတ်ချက်ပေးသူတူကမင်္ဂလီသားသွားစားတာလား။နောက်တူကကလားတွေကိုအမုံကြည့်ခဲလို့ရေးသားချက်တွေကိုအေးပါကွာလို့ပြန်ပြီးပြေးထားပါတယ်။အဲ့ဒီဒုဘူလေးရဲ့တမနဲ့တခြားတမတစ်ခုဖြစ်တဲ့တမ33တပ်ဖွဲ့တွေဟာရခိုင်ပြည်နယ်မြောက်ပိုင်းကရွာတွေကိုမီးရှို့ပြီးရိုဟင်ဂျာတွေကိုတစ်ဖက်နိုင်ငံကိုထွက်ပြေးစေခဲ့တဲ့တပ်ဖွဲ့တွေဖြစ်တဲ့ဆိုတဲ့ဆွဆွဲချက်တွေရှိခဲ့ပါတယ်။ဒုဘူကြီးညာလင်းကတော့သူ့ရဲ့ Facebook စာမျက်နှာကနေ Writers ကမေးမြန်းတာတချို့ကိုပြန်လည်ဖြေကြားခဲ့တယ်လို့ဆိုပါတယ်။ရခိုင်ပြည်မှာစစ်တပ်ကဆောင်ရွက်ချက်တွေဟာတရားတယ်။ဘင်္ဂလီတွေကစပြီးအကြမ်းဖက်တာဖြစ်ခဲ့ပြီးတပ်မတော်ကတာဝန်ရတိုက်ခိုက်တော့ရွာလုံးကျွတ်ထွက်ပြေးကုန်တယ်လို့ဆိုပါတယ်။ဒါပေမဲ့ရွာတွေကိုမီးရှို့တာနဲ့တပ်ဖြတ်မှုတွေမှာတော့သူပါဝင်ပတ်သက်ခြင်းမရှိဘူးလို့ဖြေခဲ့ပါတယ်။ရခိုင်ပြည်နယ်ကိုတမတ်33နဲ့69ကိုမစစ်လွတ်ခင်ကတည်းကကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုရင်းမင်းအောင်လှိုင်ဟာရခိုင်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။စက်တင်ဘာလ1ရက်နေ့ကဘင်္ဂလီပြဿနာဟာအရှိအရှိကြံနေတဲ့ပြဿနာဖြစ်ပြီးအပြည့်အစုံမရတဲ့ပြဿနာဖြစ်လာနေပြီလို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောခဲ့ပါတယ်။ဒီပြောဆိုချက်တွေအတွက်တမတော်ကို Writers ကမေးမြန်းခဲ့ရမှာပြန်လည်ဖြေကြားခဲ့ခြင်းမရှိဘူးလို့ဆိုပါတယ်။ Bangladesh နိုင်ငံဘက်မှာမေးမြန်းချက်တွေအရတမ33နဲ့69တို့ဟာရခိုင်ပြည်နယ်မြောက်ပိုင်းမှာရွာပေါင်း22ရွာလောက်ကိုရောက်ရှိခဲ့တယ်လို့ဆိုပါတယ်။ပြောဆိုချက်တွေအရဗိုလ်အုပ်စုရက Bengali တွေကိုတတ်ဖို့လွှတ်လိုက်တာလို့စစ်သားတွေကပြောတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေနဲ့ပတ်သက်ပြီးစုံစမ်းခွင့်ကိုတော့မြန်မာအစိုးရကသွာလာခွင့်တွေပိတ်ထားပြီးဗိုလ်ချုပ်မှုရေးမင်းအောင်လှိုင်ကကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့တွေလာရောက်စဉ်ကရခိုင်ပြည်နယ်ကဖြစ်ပျက်တာတွေဟာပြည်တွင်းရေးတာဖြစ်ပါတယ်လို့အပီလာကနေပြည်တော်မှာပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပျက်ခဲ့တာများနဲ့ပတ်သက်ပြီးတမတော်ဘက်ကတာဝန်ရှိသူတွေကိုပြီးခဲ့တဲ့ရက်ပိုင်းကမှတာဝန်ကရနာလိုက်တာတို့အနားယူခွင့်ပေးလိုက်တာတို့ပြုလုပ်ခဲ့တာဖြစ်ပါတယ်။နောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုတာဝန်ယူခဲ့သူဗိုလ်ချုပ်မောင်မောင်စိုးကိုတပ်မတော်ကထုတ်ပယ်လိုက်ပြီးကာကွယ်ရေးဦးစီးချုပ်ယုံကြည်စစ်စင်ရေးအထူးအဖွဲ့မှဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောကိုအနားယူခွင့်ပြုလိုက်တယ်လို့ကာကွယ်ရေးဦးစီးချုပ်ယုံကဇွန်လ25ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်ဒီထုတ်ပြန်ချက်ဟာဥရောပသမ္မတ EU နဲ့ကနေဒါနိုင်ငံတို့ကရခိုင်ပြည်နယ်မြောက်ပိုင်းမှာတာဝန်ယူခဲ့ကြတဲ့တမတော်ကအရာရှိတွေကိုပိတ်ဆို့မှုတွေပြုလုပ်လိုက်တယ်ဆိုတဲ့ကြေညာချက်ဇွန်လ25ရက်နေ့ကထုတ်ပြန်လိုက်တာနဲ့တိုက်ဆိုင်နေသလိုပဲပိတ်ဆို့သူတွေစင်းမှာဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောဗိုလ်ချုပ်မောင်မောင်စိုးတို့နှစ်ဦးလုံးရဲ့အမည်တွေပါဝင်နေပါတယ်။တမ69ကဗိုလ်ချုပ်တန်းဦးတမ33ကဗိုလ်ချုပ်အောင်အောင်တို့လည်းပါဝင်လာပါတယ်။တကယ်ကရခိုင်ပြည်နယ်မှာတာဝန်ယူခဲ့ကြတဲ့တမ69နဲ့33တို့ဟာသူတို့ရခိုင်ပြည်နယ်ကနေတမအခြေဆိုင်တဲ့မြို့တွေကိုပြန်ခဲ့ကြတဲ့အချိန်တုန်းကမြို့ခံတွေကတောင်းတောင်းဖြဖြကြိုဆိုခဲ့ကြပါတယ်။အဲ့ဒီမှာဒုဗိုလ်လေးတင်ထားတဲ့ Facebook စာမျက်နှာမှာလည်းသူတို့တမအခြေဆိုင်မိထီလာကိုပြန်လာစဉ်တောင်းတောင်းဖြဖြကြိုဆိုခဲ့ကြတယ်ဆိုတဲ့ဓာတ်ပုံတွေတင်ထားတယ်လို့ Writers သတင်းမှာဖော်ပြထားပါတယ်။